ကမ္ဘောဒီးယားနိုင်ငံရဲ့အတိုက်ခံပါတီကကမ္ဘောဒီးယားရဲ့ဒီမိုကရေစီနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုနှိုင်းယှဉ်ပြောဆိုလိုက်တဲ့အပေါ်ဝန်ကြီးချုပ်ဟွန်ဆန်ကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လိုက်ပါတယ်မစ္စတာဟွန်ဆန်ကလူထုကိုမင်ခွန်းပြောဆိုရမှာရောအင်တာနက်လူမှုကွန်ရက်မှာပါကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီရဲ့ခေါင်းဆောင်ဆမ်ရင်စီကိုမကြာခဏဆိုသလိုကမ္ဘာရာဇဝင်တွေကိုအခွင့်ကောင်းယူပြီးတော့အာနာယကမ္ဘောဒီးယားပြည်သူပါတီကိုတိုက်ခိုက်နေတဲ့တစ်စပေါ့ရဲ့တားဆိုပြီးတော့ပြောဆိုလိုက်တာဖြစ်ပါတယ်။ဘရင်တီဟာနုကိုယ်တိုင်ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့1960ခုနှစ်တွေအတွင်းဆမ်ရင်စီရဲ့ဖခင်ဖြစ်သူဆမ်ဆရီဟာပုံကံမှုကြံစီခဲ့သူတူဦးဖြစ်တယ်ဆိုပြီးတော့မစ္စတာဟွန်ဆန်ကပြောဆိုလိုက်ပါတယ်။အခုလိုပုဂ္ဂိုလ်ရေးဝေဖန်တိုက်ခိုက်မှုကအာနာယအတိုက်ခံပါတီကြီးနှစ်ခုကြားမှာပုံမူတင်းမာမှုကိုဖြစ်စေပါတယ်။ကမ္ဘောဒီးယားနိုင်ငံကနိုင်ငံရေးပါတီတွေဟာ2019-2018ခုနှစ်အတွင်းကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြတာဖြစ်ပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံကိုမနှိုင်းယှဉ်သင့်ပါဘူး။မတူကွဲပြားတဲ့အချက်တွေအများကြီးရှိနေပါတယ်ဆိုပြီးတော့မစ္စတာဟွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာလည်းကြားသာဝတ္ထုတွေကရေးသားထားပါတယ်။